ခေတ်စင်ကာပူနိုင်ငံကိုထူထောင်သူဖြစ်တဲ့အသိဉာဏ်ပြုခံထားရတဲ့လီကွန်ယူရဲ့ကျမ်းမာရေးချင်းတွေဟာပိုပြီးဆိုးလာတယ်လို့စင်ကာပူအစိုးရကဒီကနေ့ပြောပါတယ်။မစ္စတာလီဟာအဆောက်အအုံရောဂါကိုဆိုးဆိုးဝါးဝါခံစားရတာကြောင့်ဖေဗရီ9ရက်နေ့ကလေးကဆင်းုံတင်ထားရတာဖြစ်ပြီးအဲ့ဒီအချိန်ကလေးကအသက်ရှူပိုင်နဲ့အသက်ရှူနေရတာပါ။သူ့ကိုဗလိစီဝါအစင်းတိုက်နေပြီးရှယ်ဝင်တွေကအချိန်လေးကိုအနီးကပ်ဆောင့်ကြည့်နေတယ်လို့သူ့ရဲ့အသားဖြစ်သူလက်ရှိဝန်ကြီးချုပ်လီဆန်လင်းရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။မစ္စတာလီဟာစင်ကာပူဝန်ကြီးချုပ်ဖြစ်တဲ့32နှစ်ကြာလောက်ခဲ့ပြီး1990ပြည့်နှစ်မှာရာထူးကဆင်းပြေးခဲ့ပေမဲ့စင်ကာပူနိုင်ငံမှာလူကြိုက်များစဲဖြစ်တယ်လို့အချိန်ဝါရှိသူတူဖြစ်နေပါတယ်။ဗြိတိန်နိုင်ငံကင်းဘရစ်တက်ကတူဆန်ရှိနေတဲ့ဦးဖြစ်တဲ့မစ္စတာလီဟာဝန်ကြီးချုပ်ဖြစ်တဲ့သူတာဝန်ထမ်းဆောင်စဉ်ကာလအတွင်းစင်ကာပူကျွန်းနိုင်ငံကိုအာရှတဲ့ရဲ့စီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်အောင်လုပ်ပေးခဲ့ပါတယ်။နာမကျန်းဖြစ်နေတဲ့သူ့ရဲ့ခေါင်းဆောင်ကိုအားပေးစကားတွေစင်ကာပူနိုင်ငံသားအများပြားကလူမှုကွန်ရက်ဆာမျက်နှာတွေမှာရေးသားပြောဆိုကြပါတယ်။